မြန်မာနိုင်ငံကိုပြန်ပို့ပေးရတဲ့ရိုဟင်ဂျာလူမျိုးတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာတသိန်းငွေတွေကတောင်းချီဆန္ဒပြခဲ့ကြပါတယ်။2019ခုနှစ်ကလူတသိန်းလောက်ဆန္ဒပြပြီးကလေးကဘင်္ဂလားဒေ့ရှ်နိုင်ငံကခုလိုလူစုလူဝေးလောက်တာကိုပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနင်္လာနေ့မှာကြားရောက်လာမဲ့ကမ္ဘာဒုက္ခသည်များနေ့အကျိုးအဖြစ်ဒုက္ခသည်စခန်းအနှံ့အပြားမှာအိမ်ပြန်ရေးလှုပ်ရှားမှုအဖြစ်တစ်ချိန်တည်းမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာကျွန်တော်တို့မနေချင်ပါဘူး။ဒုက္ခတဲ့ဘဝကမလွယ်ပါဘူးမရဲပါလုံလောက်ပါပြီအိမ်ပြန်ကြပါစို့လို့ရိုဟင်ဂျာရက်ရွာအစိုက်ဝင်းကောင်းဆောင်ဆာယက်ဦးလာကဒီနေ့လှုပ်ရှားမှုစီဝုံးဘွဲမှာပြောကြပါတယ်လုံခဲ့တဲ့အပတ်နိုင်ငံနိုင်ငံကြီးဝန်ကြီးဌာနအတွေ့ဝင်များရဲ့အစည်းအဝေးအပြီးမှာအခုလှုပ်ရှားမှုကဖြစ်လာခဲ့တာပါအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာတွေကိုဒီနေ့အတွက်မှာလက်ခံမှုမြန်မာနိုင်ငံကိုတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနတာဝန်ရှိသူတို့က AFP သတင်းဌာနကိုပြောပါတယ်လွန်ခဲ့တဲ့9နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကစစ်ဆင်နွှဲခဲ့တဲ့အတွက်ကြောင့်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါ။ကုလသမဂ္ဂကဖွဲ့စည်းပေးလိုက်တဲ့တိကျလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာစစ်တပ်ပေါ်လူမျိုးသုံးသပ်ချက်မှုနဲ့လူသားမျိုးနဲ့တရားသုံးပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးအရေးယူဖို့တင်ပြခဲ့ပါတယ်။